2021ဖေဖော်ဝါရီလ3ရက်စစ်ကောင်စီအာဏာသိမ်းချိန်ကစလို့ပြည်ပြဿနာတွေကြားမှာခရီးရန်ဘာသာရေးအဆောက်အုံပေါင်း85ခုလောက်မီးလောင်ပျက်စီးခဲ့တယ်လို့အာရှကက်သလစ်အသင်းတော်များတင်ပြတော့ UCA ကကုလအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးအဖွဲ့တွေရဲ့အချက်အလက်တွေကိုကိုးကားပြီးဧပြီလ20ရက်ဗုဒ္ဓဟူးနေ့ကထုတ်ပြန်ပါတယ်ခရီးရန်ဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံအနောက်ပိုင်းချင်းပြည်နယ်တစ်ခုတည်းကပဲဘာသာရေးအဆောက်အုံ62ခုလောက်မီးရှို့ပျက်စီးခံခဲ့ရတယ်လို့ UCA ရဲ့ထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်စကိုင်းတိုင်းနဲ့မကွေးတိုင်းကပျက်စီးသွားတဲ့ဘုရားဘာသာဖုံးတော်ကြီးကျောင်းတွေကိုပါထည့်သွင်းမယ်ဆိုရင်စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာဘာသာရေးအဆောက်အုံပေါင်း100ကျော်သွားပါပြီလို့အရက်ဖက်အဖွဲ့တချို့ကခန့်မှန်းပါတယ်စစ်ကောင်စီတပ်သားတွေဟာလက်နက်ကင်အဖွဲ့တွေရှိနိုင်တယ်လို့ယူဆပြီးဖျားကျောင်းတွေကိုစီးနှင်တာဖျက်ဆီးရတွေလုပ်ခဲ့တယ်လို့အရက်ဖက်အဖွဲ့တွေကထုတ်ပြန်ကြပါတယ်မီးလောင်ပျက်စီးခဲ့တဲ့တာဒနာအဆောက်အုံတွေနဲ့ပတ်သက်တဲ့ကိန်းဂဏန်းတွေကကောက်ယူတဲ့အဖွဲ့အစည်းပေါ်မူတည်ပြီးအနေငယ်တော့ကွဲလဲပေမဲ့လူခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေကိုအဓိကတင်ပြကြတာဖြစ်တယ်လို့တင်ရင်းဒီလူခွင့်ရေးအဖွဲ့ပြောခွင့်ရစောနန္ဒာစုက VOA ကိုပြောပါတယ်။ဒေသခံတွေကဘာသာရေးအဆောက်အုံတွေကိုအတုံးချပြီးခိုးအောင်နေထိုင်တာမျိုးမရှိတဲ့အတွက်ဒီနေရာတွေကိုပြစ်မှတ်ထားဖျက်ဆီးတာဟာအခြေခံလူခွင့်ရေးကိုချိုးဖောက်နေတာလို့သူကပြောပါတယ်
။သူတို့ကဟိုဘယ်ဒီဘာသာရေးအဆောက်အုံကိုအခြေခံပြီးတော့မှအကအကွယ်ယူပြီးတော့မှလိုက်နေနေမှာပေါ့နော်။တခြားလည်းနဲ့ကန်ကပ်ပတ်တွေအဲ့လိုမျိုးဘာသာရေးအဆောက်အုံတွေအသေးမှအကဆွေကြီးလည်းနိုင်နေတာမျိုးတော့ရှင်လို့မသိရဘူးသူတစ်ပြက်ဒီလီလီနဲ့ပေါ့နော်ဒီတော့တတ်ဆိုင်မှာပုံလို့ရှိရင်တော့ဘာသာရေးအဆောက်အုံတွေပေါင်းပြီးရင်အဆောက်အုံတွေနောက်ပြီးလို့ရှိရင်စေတူတေချမ်းတွေပေါင်းပြီးတော့တော်တော်များများပြည့်စုံတယ်ဒါဟာသူတို့ရှင်းတာအစီအမနဲ့အစီအမလူအခွင့်အရေးကိုဆိုးကြတာထူပါရရတယ်ဒီကတိုင်းမှာလူလားဆိုရင်ဒီကိုကဆင်းရှိတယ်လို့မျိုးနိုင်ဘီကင်းလောက်ဆိုတော့မိဆိုင်ဆင်းရှိတယ်နာသမယိတညာရည်နဲ့စိနာကိုရှိတယ်ဒါပေမဲ့လည်းအစ်တန်တို့ခင်အကလောင်ကလည်းလို့ဆုံဆုံသွားခဲ့ရတာပေါ့လေ
ဘာသာရေးလက်လက်ခွင့်နဲ့ပတ်သက်ပြီးအရင်စစ်အစိုးရအဆက်ဆက်ကလည်းဖိနှိပ်ကန့်တမှုတွေနဲ့ကြုံရတယ်လို့အခုစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာအခြေအနေတွေကပိုပြီးဆိုးရွားလာတယ်လို့ချင်းလူအခွင့်အရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆလိုင်းဇာဦးကပြောပါတယ်နိုင်ငံတကာကလည်းမြန်မာပြည်သူလူထုဘက်ကနေထောက်ခံမှုတွေဆက်လုပ်ပေးတယ်လို့ဖြစ်ဆိုရဲလို့ရတဲ့ကိုလည်းဆက်ပြီးရှုတ်ချတယ်နဲ့လို့သူက VOA ကိုပြောပါတယ
်။ဖြစ်တာအရတော့သူတို့လာလို့ရှိရင်ဖျားเจ้าမှာသူတို့ကဖြတ်ဖြတ်ဖြင်းယူရပေါ့။ဆိုတော့သူတို့ဖျားเจ้าကိုဟိုပြစ်မှတ်ထားတာတော့အမှန်တကယ်ပါပဲ။အာဖျားเจ้าတွေမှာလာသေးပြီးတော့ဆွခံပြီးမှဆွစီသွားတာမျိုးကသူတို့လုပ်လို့ရှိတယ်။ဒီစစ်ကောင်စီတက်လာတဲ့နောက်ပိုင်းမှာအခုကချင်းပြည်နယ်တခွင်တော့အစ်စ်နေပြင်းလို့ဖြစ်နေတော့စစ်သားတွေအဝင်ထွက်ရွာမှာမြို့ရမှာအဝင်ထွက်လို့တဲ့ချိန်မှာသူတို့ဖျားเจ้าကိုပဲပြစ်မှတ်ထားပြီးတော့လောက်တာမျိုးကပုံများလာတာတွေ့ရတယ
်။လူကြီး 3,500 ကျော်ပဲရှိတဲ့ကယားပြည်နယ်တရင်မှာ Roman Catholic ဘာသာဝင် 9,000 ကျော်နေထိုင်ပြီးလူကြီး 4,800 ကျော်ရှိတဲ့ချင်းပြည်နယ်မှာတော့လူကြီးရဲ့ 90 ရာခိုင်နှုန်းတော့ဟာခရစ်ယာန်ဘာသာဝင်တွေဖြစ်ကြပါတယ်။ဒီဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံလက်နက်ကိုင်တွေကြားမှာစစ်ရေးပဋိပက္ခတွေကျဲကျဲလာတာနဲ့အမျှအရက်သားညီညီအပါအဝင်ဘာသာရေးအဆောက်အုံတွေလည်းပြတ်မှတ်ထားတိုက်ခိုက်ခံနေရတာပါဥပမာတစ်ခုကတော့2021မေလ23ရက်ကယားပြည်နယ်လွန်ကော်မြို့နယ်က Sacred Heart ဘုရားကျောင်းဟာလေကျောင်းကနေတိုက်ခိုက်ခံရပြီး Catholic ဘာသာဝင်၄ဦးသေဆုံးပြီး၈ဦးဒဏ်ရာရရှိခဲ့ပါတယ် Roman Catholic ဘာသာဝင်တွေရဲ့အကြီးအကဲပုပ်ယဟန်မင်းကြီး Francis ကတော့ပြီးခဲ့တဲ့ Easter ဝတ်ပြုဆုတောင်းပွဲမှာမြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးဆုတောင်းစကားတစ်ခုကိုပြောခဲ့ပါတယ
်အရှင်တို့ဒီဆိုးဆိုးTi damos dono della riconciliazione con il Myanmar, dove perdura un drammatico scenario di odio e di violenza.
ကျန်တဲ့တည်းမြဲရေးအတွက်မျှော်လင့်ချက်နဲ့မြေတားရရဲ့အောင်မြင်ခြင်းမှာယုံကြည်ခြင်းဖြစ်ဖို့အတွက်ဆွတ်လို့အနစ်နာခံပြီးရှင်ပြန်ထမ်းမြောက်လာတဲ့ဘုရားသခင်ကိုကျွန်တော်တို့လိုအပ်ပါတယ်။အမုန်းတရားနဲ့အကြမ်းဖက်မှုတွေပိုပိုပြီးဖြစ်လာနေတဲ့မြန်မာနိုင်ငံအတွက်ကောင်းချီးပေးတော်မူပါလို့အယက်သားအစိုးရကိုအာဏာသိမ်းပြီးအကြမ်းဖက်မှုတွေတနစ်ကြော်ကြောင်ဆက်ပြီးဖြစ်နေတဲ့အရှိတောင်အာရှကမြန်မာနိုင်ငံအတွက်သူကအခုလိုဆူတောင်းပေးခဲ့တာပါ2019ခုနှစ်နိုဝင်ဘာလကမြန်မာနိုင်ငံကိုလာပြီးနောက်ပိုင်းမှာလဲပွေဟန်မင်းကြီးကပြည်တွင်းကပြည်ပခတွေနဲ့ပတ်သက်ပြီးအကြိမ်ကြိမ်ပြောခဲ့မှုပါတယ်ပြည်ပခအမျိုးမျိုးကြောင့်မြန်မာနိုင်ငံမှာနေရဲဆွံ့ခွာခဲ့ရသူ 9,200 ရှိပါတယ်အဲ့ဒီရဲ့က9,600 ဟာ2021ခုနှစ်ဖေဖော်ဝါရီ3ရက်နောက်ပိုင်းပေါ်ပေါက်လာတဲ့စစ်ပွဲပြည်ပခတွေကြောင့်တိုးပွားလာတာလို့အိုချာကဗုဒ္ဓဟူးနေ့ကထုတ်ပြန်ထားပါတယ်ခင်ဗျာ